COVID-19 ကာကွယ်ဆေးစံသက်ခံနေသူတို့နာမကျန်းဖြစ်ခဲ့ပြီးတဲ့နောက် American ဆေးကုမ္ပဏီကြီး Johnson & Johnson ကသူ့ရဲ့ကာကွယ်ဆေးစံသက်မှုနောက်ပိုင်းအဆင့်တွေကိုရပ်တန့်လိုက်ပါတယ်။ Johnson & Johnson ကသူ့ရဲ့တကြိမ်သာထိုးနှံမှုလိုတဲ့ကာကွယ်ဆေးစံသက်မှုတွေကိုမကြသေးခင်ကမှကြည်ကြည်ပြင်းပြင်းစံသက်နေခဲ့တာပါ။ဒီစံသက်မှုတွေကို American နိုင်ငံအပါအဝင် Argentina, Brazil, Chile, Mexico နဲ့တောင်အာဖရိကနိုင်ငံတွေကနေရာပေါင်း200လောက်မှာလူပေါင်း6000လောက်နဲ့ပြုလုပ်နေတာဖြစ်ပါတယ်။အခုလိုကာကွယ်ဆေးရဲ့တုံ့ပြန်တက်ရောက်မှုဖြစ်တဲ့နာမကျန်းဖြစ်တာမျိုးကိုစံသက်မှုမှာကြုံတွေ့ရဖို့မျှော်မှန်းထားပြီးအထူးသဖြင့်ပါဝင်စံသက်ခံသူအတော်များများမှတွေ့ကြုံရနိုင်တာကိုလည်းမျှော်လင့်ပြီးဖြစ်တယ်လို့ JNJ ကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုဆေးစံသက်မှုတွေကိုရပ်တန့်တာကဖြစ်စဉ်တွေကိုလေ့လာဖို့အတွက်ယာယီရက်ဆိုင်တာဖြစ်ပြီးစံသက်မှုတွေကိုလုံးဝရပ်လိုက်တာမဟုတ်ဘူးလို့ပြောပါရယ်အလားအလာရှိတဲ့ COVID-19 ကာကွယ်ဆေးစံသက်မှု3ခုလောက်ပြုလုပ်နေတဲ့အထက်ဒီ Johnson & Johnson ကစံသက်နေတဲ့ကာကွယ်ဆေးကတစ်ချိန်ပဲထိုးဖို့လိုတဲ့အတွက်အားသာချက်တွေရှိနေတာပါအခုလိုကာကွယ်ဆေးစံသက်မှုတွေကိုရနာထားတာဟာဒီ GNG ကုမ္ပဏီကဒုတိယဖြစ်ပါတယ်ပြီးခဲ့တဲ့လအစောပိုင်းတုန်းကလည်းစံသက်ခံသူတဦးမှပြမကျော်ယူအမိပါရောင်ရမ်းတဲ့ပြဿနာနဲ့ကြုံတွေ့ခဲ့ရတာကြောင့် Oxford တက္ကသိုလ်နဲ့ American AstraZeneca ဆေးကုမ္ပဏီတို့ပူးတွဲပြုလုပ်နေတဲ့ကာကွယ်ဆေးစံသက်မှုတွေကိုရန်နာထားခဲ့ပါတယ်ရှင်